ဆေးဥချုံရီကောင်စီကဖမ်းဝရမ်းထုတ်ထားတဲ့တားဖြစ်သူကိုလာရောက်ဖမ်းဆီးရင်မှမတွေ့တဲ့အတွက်မိခင်ဖြစ်သူကိုဖမ်းဆီးသွားပြီးထောင်ဒဏ်3နှစ်ချမှတ်လိုက်ပါတယ်။တမတော်ပြိုကွဲအောင်လှုပ်ဆောင်မှုပုံမှန်နဲ့စစ်ခုံရုံးမှာထောင်ဒဏ်ချလိုက်တဲ့အပေါ်တားဖြစ်သူကဘယ်လိုတုံ့ပြန်ပါသလဲ။ရန်ကုန်မြို့ကပေးပို့လာတဲ့သတင်းကိုတော့မတ်စုမြတ်မွန်ကတင်ပြမှာပါ။
စစ်တပ်အာဏာသိမ်းတဲ့အပေါ်စမ်းကျင်လှုပ်ရှားသူတွေကိုစစ်ကောင်စီကဖမ်းဝရမ်းထုတ်လိုက်လံဖမ်းဆီးတာတွေလုပ်နေချိန်မှာသူတို့အလိုရှိသူကိုမမိလို့မိသားစုဝင်တွေဖမ်းဆီးခံရတာတချို့ရှိနေပါတယ်။စစ်ကောင်စီကအလိုရှိတဲ့တက်ကြွလှုပ်ရှားသူဦးတင်ထွတ်ပိုင်ကိုမြောက်ဥကလာပါမြို့နယ်ကသူ့ရဲ့နေအိမ်မှာလာပြီးဖမ်းချိန်မှာမမိခဲ့တဲ့အတွက်မိခင်ဖြစ်သူဒေါ်မိငယ်ကိုမေလ၂ရက်နေ့တုန်းကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။မေလ28ရက်နေ့မှာတော့ဒေါ်မိငယ်ကိုအင်းစိန်အချင်းထောင်တွေကစစ်ခုံရုံးကနေတက်မတော်ပြိုကွဲအောင်လှုပ်ဆောင်နှုတ်ဆောင်မှု905ကကြီးနဲ့ထောင်ဒဏ်3နှစ်ချမှတ်လိုက်တယ်လို့တားဖြစ်သူဦးတင်ထွတ်ပိုင်ကပြောပါတယ်
။ဒါကတော့မဟုတ်တာလေအမေဖမ်းခံရတယ်။ကျွန်တော်အနေနဲ့ကတော့ဒါဆိုရင်တော့သတိပုဂ္ဂလဆန်တဲ့ကိစ္စပေါ့။ဆိုတော့အဲ့လိုမျိုးပဲတခြားကြီးလူတွေတခြားပြည်သူတွေနိုင်ငံသားတွေကိုလည်းစစ်တပ်ကမတရားဖမ်းထားတယ်။အာဏာလည်းတိမ်ထားတယ်။ရဲစစ်လည်းလုပ်နေတယ်။ဆိုတော့ဒီလိုလုံးသားတို့တော့ကျွန်တော်ပြင်ဆင်နေပါတယ်။အဲ့ဒါတော့ဒါလဲဆိုတော့သူတို့ကိုကျွန်တော်တို့မနိုင်မချင်းတိုင်ကိုပဲကျွန်တော်အဲ့ဒါကျွန်တော်တို့ဆုံးဖြတ်ချက်ပါတော့ကျွန်တော်ပြင်ဆင်နေတဲ့ကိစ္စပ
ါမေလ၂ရက်နေ့တုန်းကအိမ်မှာလာဖမ်းစင်မှာလဲနိုင်ငံရဲ့အကျဉ်းသူဟောင်းဖြစ်တဲ့မိခင်တော်မိငယ်ကိုရိုက်နှက်ဖမ်းဆီးသွားခဲ့တယ်လို့စစ်ကြောရေးမှလည်းအချိန်ကြာကြာစစ်ဆေးမင်းမြန်ခဲ့တယ်လို့သားဖြစ်သူကပြောပါတယ
်ကျမကြီးချင်းနေရတော့ဟွာဘယ်လိုပြောရမလဲအကောင်းနဲ့ထဲမှာတော့မပါဘူးအဲ့တော့ဟွာဖမ်းတဲ့အချိန်မှာပဲဖမ်းတင်နေကြလိုက်တယ်ဖမ်းစင်နေလွှဲရိုက်တယ်ထိုးကြထိုးကျိတ်သွားတယ်ဆိုတော့စစ်ကြောရေးမှလည်းဌာနေထက်ခံရတယ်ဆက်ခံရတော့လက်ရှိအချိန်မှာတော့တမန်ကြီးကောင်းအောင်တော့အမေ view size ကြီးတယ်ဒါပေမဲ့တမန်ကြီးကတော့ပုံမှန်မဟုတ်ဘူးတမန်ကြီးကတော့66ပေါ့အမေအဲ့ဒါဆက်ဆက်တော့ရှိပြီဆိုတော့တမန်ကြီးကတော့မကောင်းတဲ့အချိန်မှာရှိတယ်ထောင်ထဲမှာနေရမယ်ဆိုတော့ပို့ပြီးတော့စိုးနိုင်တယ
်ရောက်ပကလာပမြို့နယ်ဟာစေုပ်ချုပ်ရေးထုတ်ပြန်ထားတဲ့မြို့နယ်ဖြစ်တာမို့အမှုစစ်ဆေးတာအမိန့်ချတာတွေအားလုံးကိုစေဥပဒေနဲ့သာအရေးယူချမှတ်ခဲ့ပါတယ်စေဥပဒေနဲ့ပြည်တံချခံရတာမို့ခုခံခြေပါခွင့်ရှင်းနေခေါ်ခွင့်ဘာတစ်ခုမှလုပ်ပိုင်ခွင့်မရခဲ့တယ်လို့ကျားရဲမှာမိသားစုနဲ့လည်းတွေ့ခွင့်မရခဲ့ပါဘူး။ဒေါ်မိငယ်ကိုဘာကြောင့်ပုံမှန်905ကကြီးနဲ့တရားစွဲထောင်ချတယ်လဲဆိုတာမိသားစုကလည်းအသေးချာမသိကြပါဘူး။မိသားစုနဲ့နီးစပ်တဲ့တရားလွတ်တော်ရှေ့နေတူကတော့သူ့ရဲ့ပြင်ပြင်ချက်ကိုခုလိုပြောပါရယ်
။ကျမတို့ကစစ်ခုံရုံးဘက်ကိုတစ်ချက်တောင်မှသွားဖို့ရှိအောင်ရှေ့လာဖို့လည်းမသွားဘူး။လုံးဝအောင်စားထားတဲ့နေရာမှာအပြေလာပန်းတယ်၊ဒီလိုလည်းလို့ဒီလိုမရှိလို့စားနေရကိုခံသွားတယ်။စားရပန်းလို့မရှိလို့အရာအမျိုးထမ်းသွားတာလေ။ယောက်ျားကိုလာပန်းလို့ယောက်ျားမရှိလို့မိန်းမထမ်းသွားရရှိတယ်။သူတို့အဲ့လိုဖမ်းလို့ကတော့ဒီလိုတွေကိုတားခဲ့ထားပြီးဖမ်းတာပြန်လို့ဖို့ရှိရတယ်။အဲ့တော့သူတို့ရဲ့ဖုန်းတွေအိမ်မှာလာဖမ်းစင်ချိန်ကတော့ပစ္စည်းတွေပြန်စစ်တဲ့အခါမှာငါးငါးကကြီးနဲ့နွယ်မဲ့ဥစ္စာတွေသူတို့မှတက်တယ်ကပြန်တွေ့ရဲ။အဲ့လိုတွေ့တဲ့အခါကျရင်သူတို့ဖောက်ဆွဲလိုက်ပါလေရှင့်။ဒါအဲ့ဒီမိငယ်ကိုကျတော့ကျွန်တော်တိတ်လို့မရဘူး။အဲ့ဒီကတခုခုနဲ့ညှိပြီးသူတို့ရိုင်းတော့ပလိုင်းမချရဘူးရှင့်။တခုခုနဲ့တော့ညှိအောင်တော့သူတို့လုပ်ပါလိမ့်မယ်။အဲ့ဒါကျမှသူတို့ချလိုက်တာပါငါးငါးကတက်စ်ကကြီးနဲ့။ဘာအကြောင်းလဲဆိုတော့ကျွန်တော်လည်းသိချင်မသိဘူးရှင့်။
အသက်66နှစ်အရွယ်ဒေါ်မိငယ်ဟာအရင်ကလည်းနိုင်ငံရေးပုံမှန်နဲ့ထောင်ချခဲ့ဘူးပါတယ်2006ခုနှစ်တုန်းကဆန္ဒပြလို့ဖမ်းဆီးထောင်ချခံရတာပါဒေါ်မိငယ်အပေါ်အခုလိုထပ်ပြီးတော့ထောင်ချတာဟာလူ့ခွင့်ရေးချိုးဖောက်ခံရတဲ့မတရားတဲ့တရားစီရင်ချက်ဖြစ်တယ်လို့ရှင်းနေတယောက်ကသုံးသပ်ပါတယ
်ဖြစ်တဲ့စရာအကြောင်းကိုမရှိဘူးဖြစ်စရာလည်းမရှိဘူးဒါကကျွန်းလို့နေလည်းမဟုတ်ကိုယ်ကိုယ်တိုင်ကျွန်းလို့ခြင်းလည်းမဟုတ်ကိုယ်တိုင်ပေါင်းပတ်သက်ခြင်းလည်းမဟုတ်ဒီလိုကိုစစ်ကံကိုချင်းမှုတူချရဲဆိုတာဒါရှိနေရတယ်ကျွန်တော်တို့လူ့ခွင့်ရေးအကုန်လုံးချိုးဖောက်တာဖြစ်ကိုဘာမှမလုပ်ဘဲနဲ့ကိုဖြစ်လာပြီးတော့ခြေရင်နာမျိုးကဒါဖြစ်တဲ့ဖြစ်เสียအကြောင်းကိုမရှိဖြစ်တယ်မဖြစ်တဲ့နေဟာပေါ့နော
်ဖေဗရူလာတရက်နေ့အာနာသိမ့်ပြီးချိန်ကစားလို့ဒီကနေ့အထိစစ်ကောင်စီကဖမ်းဆီးခဲ့သူ9400ထဲမှနေရှိခဲ့ပြီးတော့ဆက်လက်ဖမ်းဆီးခံထားရသူ4300ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်ဖမ်းဝရမ်းထုတ်ခံထားရသူကတော့1880ထဲမှနေရှိပါတယ်စစ်ကောင်စီကတော့ AABB ရဲ့စည်းရင်းဟာချေကားထားတယ်လို့ပြောပါတယ်ရှင်